အီရတ်နိုင်ငံမှာအမျိုးသမီးဥပဒေပြစ်ဒဏ်ခံရလို့ဇန်နဝါရီလရွေးကောက်ပွဲကတင်မြောက်ထားတဲ့အမျိုးသားရပြလွတ်တော်ကိုယ်စားလှယ်တယောက်ပထမဆုံးချိန်လောက်ကျန်ခံရတာဖြစ်ပါတယ်။ဘဲကဲမျိုးရှိသူမရဲ့နေအပြင်ဘက်မှာအမည်မသိသနတ်သမားများကပြစ်ဒဏ်သွားတာလို့ရဲကဆိုပါတယ်။ဝန်ကြီးချုပ်ဖြစ်စပ်ပခံရသူအီဘရာဟင်ဂျာအာဖာရီအဆိုပြုထားတဲ့ဝန်ကြီးစည်းရင်းကိုမေခွန်ထုတ်နေကြလို့အစိုးရဖွဲ့ရင်ကြံ့ကြအောင်မယ်လို့သိရပါတယ်။ဝန်ကြီးဖွဲ့ကို295ဦးပါတဲ့လွှတ်တော်မှာမဲမခွဲခင်3ဦးပါတဲ့သမရကောင်စီကအတည်ပြုချက်အရင်ပေးရမယ်လို့ဆိုပါတယ်။